ရိုမန်ကက်သလစ်အသင်းတော်ရဲ့ပိုယဟန်မင်းကြီးအဖြစ်ရွေးချယ်ခံထားရတဲ့ပိုယဟန်မင်းကြီးဖရန်စစ်ဟာရှားသာရီနေတုန်းကတော့ရုံးမြို့တော်မှာရှိတဲ့ဖျားရှိခိုးကျောင်းတစ်ခုမှာပထမဆုံးသွားရောက်ဝတ်ပြုခဲ့ပါတယ်။အဲဒီနောက်မှာတော့သူ့ကိုရွေးချယ်ခဲ့တဲ့ကာဒီနယ်ဖုန်းတော်ကြီးတွေနဲ့အတူဗာတီကန်မှာရှိတဲ့စစ်စတင်းဖျားရှိခိုးကျောင်းမှာဝတ်ပြုဆုတောင်းပွဲလုပ်ခဲ့ပါတယ်။ပိုယဟန်မင်းကြီးတာဝန်ကနေအနားယူသွားပြီးတော့ရုံးမြို့တော်အပြင်ဘက်ကရဲတိုက်တစ်ခုမှာအနားယူနေတဲ့ဂုံနူးဆောင်ပိုယဟန်မင်းကြီးဘက်နက်ဒစ်ကိုလည်းပိုယဟန်မင်းကြီးဖရန်စစ်သွားရောက်ပြီးတော့တွေ့ဆုံခဲ့ပါတယ်။ဂျက်ဆူဝစ်ကျောင်းတော်ကနေပြီးတော့ပထမဆုံးပိုယဟန်မင်းကြီးဖြစ်လာတဲ့အာဂျင်တီးနားနိုင်ငံကကာဒီနယ်ဖုန်းတော်ကြီးဟော်ဟဲဘဂိုလီယိုဟာနှစ်ပေါင်း2000အတွင်းမှာသူတော်စင်ဖရန်စစ်ရဲ့အမည်နာမကိုပထမဆုံးခံယူတဲ့266ပါးမြောက်ပိုယဟန်မင်းကြီးဖြစ်ပါတယ်။ဘွယ်နိုစိုင်းရဲစ်ရဲ့ဂိုင်းချုပ်ကြီးဟောင်းဖြစ်တဲ့ဒီတက်တော်86နှစ်အရွယ်ပိုယဟန်မင်းကြီးဖရန်စစ်ကိုအခမ်းအနားနဲ့တရားဝင်တင်မြှောက်ပွဲကိုတော့လာမယ့်အင်္ဂါနေ့မှာကျင်းပမှာဖြစ်ပြီးတော့ကမ္ဘာတဝန်းကဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေတက်ရောက်ကြဖို့ရှိပါတယ်ရှင်။